ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနဲ့ဘယ်လရုစ်နိုင်ငံတွေကိုနိုင်ငံတကာအာဂဇာပြန်ပွဲတွေမှာပါဝင်ခွင့်ပေးပင်ကြောင်းကမ္ဘာအာဂဇာအဖွဲ့ချုပ်တွေကအင်ကာနေမှာကြေညာလိုက်ပါတယ်။ကမ္ဘာစစ်တောင်အဖွဲ့ချုပ်ကတနင်္လာနေ့ကရုရှားနဲ့ဘယ်လရုစ်နိုင်ငံတွေမှာပြုလုပ်မဲ့ပွဲစဉ်တွေကိုဖျက်ဆီးလိုက်ပြီးဒီနိုင်ငံကအာဂဇာသမားတွေပါဝင်ခွင့်ကိုလည်းအင်ကာနေမှာပေးပင်လိုက်ပါတယ်။ဒါပေမဲ့ဒီတစ်ပတ်အတွင်းစပိန်နိုင်ငံမှာကစားမဲ့ကစားပွဲအတွက်တော့နိုင်ငံကိုပို့ဆောင်ပြုပေးတဲ့လူပုဂ္ဂိုလ်တူချင်းအနေနဲ့သာကစားဝင်ပြုပါမယ်။ဘလာရုစ်နိုင်ငံဟာလည်းရုရှားကယူကရိန်းကိုကျူးကျော်ရမှာမဟာဗျူဟာကျတဲ့အကူအညီထောက်ပံ့မှုတွေပေးတဲ့အတွက်ဘလာရုစ်နိုင်ငံကိုလည်းပိတ်ပင်တာဖြစ်ပါတယ်။ကမ္ဘာဒီလောအဖွဲ့ချုပ်ကလည်းရုရှားရဲ့ကျူးကျော်မှုကိုပြင်းထန်စွာရှုတ်ချလိုက်ပြီးရုရှားနဲ့ဘလာရုစ်နိုင်ငံတွေကိုတိုက်ပွဲဝင်ခွင့်တွေကနေပိတ်ပင်လိုက်ပါတယ်။ဒါအပြင်တနင်္ဂနွေနေ့တုန်းကနိုင်ငံတကာတင်းနစ်အဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်ပွဲစဉ်တွေကိုဖျက်သိမ်းပိတ်ပင်ခဲ့ပါတယ်။ကမ္ဘာစကိတ်စီးနဲ့ဗောလီဘောအဖွဲ့ချုပ်တွေကလည်းအလားတူပိတ်ပင်ခဲ့ကြပါတယ်။ FIFA ဘောလုံးအဖွဲ့ချုပ်ကလည်းရုရှားအမျိုးသားအသင်းကိုဒီနှစ်ကမ္ဘာ့ဖလားပွဲကနေထုတ်ပယ်ခဲ့သလိုအမျိုးသမီးအသင်းကိုလည်း2022ခုနှစ်ယူရိုဖလားပြိုင်ပွဲကနေထုတ်ပယ်ခဲ့ပါတယ်။